နှစ်ဖက်သဘောထားညှိနှိုင်းလို့မရတဲ့အတွက်ကိုကန်တအောင်းပလောင်နဲ့ရခိုင်လက်နက်ကင်မဟာမိတ်အဖွဲ့သုံးဖွဲ့အနေနဲ့21ရာစုပင်လုံးကြီးလက်ကန်တက်ဖို့အခုချိန်ထိမသေးချာသေးဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကရောတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကပါပြောဆိုနေကြပါတယ်။ဒါဟာဆိုလို့ရှိလို့ရှိရင်ပြည်ထောင်စုညီညွတ်ရေးညီလာခံမှာအလုံးပါဝင်ရေးဆိုတဲ့အမှုကိုထိခိုက်စေနိုင်တဲ့အကြောင်းမဟာမိတ်အဖွဲ့သုံးဖွဲ့ဘက်ကလည်း BOE ကိုပြောရတဲ့အပြစ်ဆုံးကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်
။ကိုကန်တအောင်းပလောင်နဲ့ရခိုင်လက်နက်ကင်မဟာမိတ်သုံးဖွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုအပြေးတိုင်ဆွလွတ်ခြုံငိမ့်လိုတဲ့ဆန္ဒအပြေးအဝရှိပါသည်ဆိုတဲ့သဘောထားကြေညာချက်ကိုညီလာခံမတိုင်ခင်ထုတ်ပြန်ပေးဖို့အစိုးရဘက်ကညှိနှိုင်းခဲ့ပေမယ့်အခုချိန်ထိသဘောတူညီချက်မရတာကြောင့်ဩဂုတ်လ31ရက်နေ့မှာကျင်းပမယ့်27ရာစုပြည်လုံးညီလာခံတက်ရေးဖိတ်ကြားဖို့မဖြစ်နိုင်ကြောင်းညီလာခံကြိုတင်ပြင်ဆင်ရေးကော်မတီဝင်လည်းဖြစ်သမရာယုံပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးစော်ထေးက VOE ကိုပြောပါတယ်
ကျွန်တော်တို့ကသူတို့နဲ့ညီနိုင်တဲ့အခါမှာညီနိုင်ကော်မရှင်ရောဟိုညီလာခံအကျိုးပြင်ဆင်ရေးကော်မတီနေနဲ့ဟိုညီနိုင်တယ်ညီနိုင်တဲ့အခါမှာအဓိကဒီဘက်ကချတာတဲ့ policy ကပထမဦးဆုံး statement ထုတ်ပေးရမှာပေါ့နော်အဲ့လိုဖြစ်တယ်အဲ့လိုဖြစ်တော့အဲ့ဒါကိုနှစ်ဖက်ညှိကြတာပေါ့ညှိကြတော့အဲ့ခုနပြောတဲ့နေရာလေးမှာနည်းနည်းလေးအဖူးထစ်နှုံးနှစ်ဖက်သဘောတူညီမှုမရတဲ့အခြေအနေရှိတယ်အဲ့ဒါတော်တော်လည်းပဲကျွန်တော်တို့အနေနဲ့ကတော့သူတို့ကအဲ့ statement ကိုခုနညှိနှိုင်းထားတဲ့အတိုင်းမထုတ်ပြန်ဘူးဆိုရင်ကျွန်တော်တို့ဒီဘက်ကလည်းဖိတ်ကြားဖို့အခက်အခဲလေးတော့ရှိပါလိမ့်မယ်
။ဟုတ်ကဲ့အဲ့တော့ဒီ27ရာစုပြည်လုံးညီလာခံကိုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမှာဖြစ်တော့အားလုံးပါဝင်ရေးမှုအရတော်ဆန်းစုကြည်ဘက်ကရောသဘောထားပြောင်းပြီးတော့လက်နက်ကင်မဟာမိတ်သုံးဘွဲ့ညီလာခံတက်ရေးအလားအလာဖြစ်လာနိုင်သလားရှင
်။နောက်ဆုံးပေါ့နော်စကုန်နဘွယ်စရှိဘွယ်နဆက်တဲ့ဖွဲ့ကိစ္စပေါ့နော်အတိုင်းမနဲ့နဲ့တိုင်းဖွဲ့ပြီးနေပါလို့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကမူဝါဒဖြတ်ပါတယ်မူဖြတ်တယ်ဆိုတာဘယ်လိုလဲဆိုတော့ကျွန်တော်တို့အကျိုးပြင်ဆင်ရေးကော်မတီနဲ့အဲနိုင်ငံတော်ဥတည်မှပုဂ္ဂိုလ်နဲ့နေပြီးတော့မှာအဲကျွန်တော်တို့ဆက်လက်ဆောင်ရွက်မယ့်ကိစ္စတွေမှာမူဝါဒသဘောထားတောင်းခံပါတယ်အဲ့ဒီမှာဘယ်လိုပါလဲဆိုတော့ကျွန်တော်အကျိုးပြင်ဆင်ရေးမှာအတမလို့ပဲဆိုပုဂ္ဂိုလ်ကြီးရာဖြစ်ပါတယ်ဒီဘက်ကကျွန်တော်တို့ဘက်ကဆိုရင်ဘာသာတမျိုးဝင်ပြည်တော်စုဝင်ဦးကျော်တင်စီနောက်လွတ်တော်ဘက်ကလည်းပါတယ်ပေါ့နော်အဲအဲ့လိုမျိုးကျွန်တော်တို့ကဖြတ်ပါတယ်ဖြတ်တဲ့ကြမှာဒီဘွဲ့တွေကိုဘယ်လိုသဘောထားမလဲဒီဘွဲ့တွေကိုဘယ်လိုသဘောထားမလဲဆိုတော့မူဝါဒကိုကျွန်တော်တို့ကအဲ့မှာတောင်းခံပါတယ်အဲ့အပေါ်မှာမူချရရှိတဲ့မူပေါ်မှာမူတည်ပြီးတော့ကျွန်တော်ဆက်လက်ဆောင်ရွက်မှာဖြစ်တဲ့အတွက်တိတိကျကျဆုံးဖြတ်ပြီးဖို့လိုအပ်တဲ့ဟာတွေကိုနိုင်ငံတော်ဥတိုင်းမှာပုဂ္ဂိုလ်တိုင်းတင်ပြတယ်တင်ပြတဲ့အခါမှာအဲမူကတော့နောက်ဆုံးချမှတ်ထားခဲ့တဲ့မူကတော့အဲ statement ထုတ်ပြန်ပေးဖို့ဆိုတဲ့ policy ကျွန်တော်တို့ကြားနေပါတယ်ကြားခဲ့ရတဲ့အဲကြားရတဲ့ policy တိုင်းညီနိုင်တာဖြစ်ပါတယ
်မဟာမိတ်သုံးဘွဲ့ဘက်ကလည်းလက်နက်ကိုင်ပဋိပက္ခကိုအပြေးတိုင်ခြုံငင်းရန်စန္ဒအပြည့်အဝရှိပါသည်ဆိုတဲ့ဩဂုတ်လအစောပိုင်းကထုတ်ပြန်ထားတဲ့သဘောထားကြေညာချက်အပေါ်မှာပဲဆက်လက်ရပ်တည်မှာဖြစ်ကြောင်းမဟာမိတ်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရခိုင်တပ်မတော်ဒုဗိုလ်မှူးကြီးကျော်ဟန်က VOE ကိုပြောပါတယ
်။နောက်ဆုံးအချိန်လေးတော့ကျွန်တော်တို့စီဘောကပစ္စာမရသေးဘူးကြ။မိုင်းလာကတစ်ဆင့်ပို့တာလည်းမဟုတ်ဘူး။အဲကျွန်တော်တို့ထပ်ပြီးတော့မရှိနေဖြစ်သေးဘူး။ကျွန်တော်တို့ကလည်းကျွန်တော်တို့ကထုတ်ပြန်ပြင်ရတဲ့ဟာကိုကျွန်တော်တို့ပြောထားတယ်။ကျွန်တော်တို့ကတော့ဒီမူလာထိုင်ကိုတက်ဖို့တက်ဆန္ဒရှိတယ်။ဒါကြိုလေးကြိုဆိုတယ်ဆိုတော့ကျွန်တော်တို့ထုတ်ပြန်ချက်အကြည့်ကြီးမသိထုတ်ပြန်ချက်ပြီးတော့ဒါကျွန်တော်တို့ရဲ့ဒီစကားကျွန်တော်တို့ဒီ process ပေါ်မှာကျွန်တော်တင်ပို့ထားတယ်အလင်းနဲ့ထပ်ထားတယ်ဆိုဒီဟာတော့ကျွန်တော်တို့ခက်ခက်သဘောထားတော့ထုတ်ပြန်ပြီလေ
ဟုတ်ကဲ့ရှင်အဲ့တော့ဘုံမှုရဘက်ကအဲ့ဒီကြေညာချက်ထုတ်ပြန်ချိန်မှာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့ဝင်ဖြစ်တဲ့ဦးခင်စောဦးကဒီကြေညာချက်ကိုသူတို့လက်မခံနိုင်ဘူးလို့ပြောဆိုခဲ့တဲ့ပုံမှာရောဘုံမှုရဘက်ကဘယ်လိုသဘောထားရှိပါလဲရှင
်ကျွန်တော်တို့ထုတ်ပြန်ချက်ကကျွန်တော်တို့ရဲ့ဒီချက်ပေါ်မှာထုတ်ပြန်လေထုတ်ပြန်ချက်ဖြစ်တယ်လေအဲ့တော့ဒီဦးခင်စောဦးကနေအဲ့တော့ဘုံဘွေနဲ့ဒီနိုင်ရှင်လူတုံးလေးပေါ်မှာတော့ဒါသူကနားပဲဖြစ်တယ်လေအဲသူကအဲ့ဒီညီလာခံကိုတောင်ပြုံးဘွေလို့ဆက်မှတ်ရင်တော့အဲ့လိုပြောလို့ရတာပေါ့နော
်အဲ့တော့ဒီဘုံမှုရဘက်ကရောဒီလက်နက်ကင်လမ်းစဉ်ကိုဆွလွတ်ပါသည်ဆိုတဲ့နေရာမှာလက်နက်ကင်ပဋိပက္ခကိုခြုံငိမ့်ဖို့ဆန္ဒရှိပါသည်ဆိုတဲ့သဘောထားရည်တည်ချက်ကိုပဲစုပ်ကင်ထားတဲ့အကြောင်းရင်းကိုရှင်းပြပေးလို့ရမလားရှင်
ဒီတော့လည်းနဲ့တော့လည်းမဖြစ်အဖြစ်အဖြစ်နဲ့စစ်တပ်ကဘာလို့ဒီမှာလဲဒီဘက်ပေါ်မှာတခြားအဖြစ်ကခုလက်ကျေးရင်းနဲ့ဆိုပြင်းပြင်းထန်တိုက်နေကြတာပဲလေဆိုတော့ဒီဘက်ကျွန်တော်တို့ပုံခွဲပေါ်မှာတခြားအဖြစ်နဲ့အတူတူမဟုတ်ဘူးနဲ့ကျိုးတင်ကက်ဖက်ရှာပြီးထားပြီးကျွန်တော်တို့ထုတ်ပြန်ခိုင်းနေဆိုတော့အဲ့ဒါက မင်းလည်းမကြောက်ဘူးလို့ထင်တယ်လေ
ဒီမဟာမိတ်သုံးဖွဲ့ဟာ UNFC အဖွဲ့ဝင်တွေဖြစ်နေတာကြောင့်ရပိုင်းလူမှကျင်းပါရမယ့်21ရာစုပင်လုံညီလာခံမှာသူတို့သုံးဖွဲ့လုံးပါဝင်ရေး UNFC ကစ조사ညှိနှိုင်းနေကြောင်းအထွေထွေတွေ့မှုခုဦးရေက VOE ကိုပြောပါတယ်
ကျွန်တော်တို့အနေနဲ့ဖက်ကဒီသုံးဖွဲ့ကလည်းပဲသူတို့တက်ချင်နေဆိုတော့ဆန္ဒကိုလည်းသူတို့ statement တွေထုတ်ပြီးတော့ဖော်ပြပြီးဖြစ်တယ်ဆိုတော့ဒီကြားထဲမှာကျွန်တော်တို့လူချင်းတွေ့တဲ့အခါမှာဆိုရကကုသလေတွေတော့ကျွန်တော်ကမေတ္တာရခံထားတာရှိပါတယ်သူတို့အားလုံးပါဝင်နိုင်ဖို့အတွက်ကျွန်တော်တို့စဉ်းစားပြီးတော့ကျွန်တော်တို့ဆက်လက်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်ကျွန်တော်တို့ဟိုတစုတစ်ဖွဲ့ချင်းချာထားလိုက်လို့ရှိရင်လည်းပဲကျွန်တော်တို့ပြောတဲ့အားလုံးပါဝင်ရေးကိစ္စကကျွန်တော်တို့အားလုံးမပါဝင်သလိုပြန်ဖြစ်တဲ့အတွက်အတိတ်တွေကမပြီးပြည့်စုံဘူးဒါကြောင့်ကျွန်တော်တို့နည်းနည်းလေးဆက်ပြီးတော့ဆိတ်ရှိပြီးခံပြီးတော့ညီနဲ့ဆောင်ရွက်မှုတွေလုပ်ရအောင်ဆိုပြီးတော့ကျွန်တော်မိတ္တရခံပါတယ
် NCA ပြစ်ခတ်ရေးစိစာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့ UNFC တိုင်းသားလက်နက်ကိုင်အဖွဲ့ရင်းနေနဲ့ဗုဒ္ဓဘူးနေမှာစတင်ကျင်းပရမယ်ပထမအကြိမ်21ရာစုပင်လုံညီလာခံကိုတက်ရောက်မှာဖြစ်ပါတယ်အခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပမဲ့ငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုရိုင်တက်ရောက်ပြီးအဖွဲ့မိကွန်းပြောကြားမှာဖြစ်တယ်လို့လေ့လာသူတွေအဖြစ်တန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်လူပေါင်း1800ခန့်အထိဖိတ်ကြားသွားမယ်လို့အစိုးရတာဝန်ရှိသူတွေဘက်ကပြောပါရရှင်